2015အထွေထွေရွေးကောက်ပွဲကျင်းပမယ့်အချိန်ကာလအပိုင်းခြားကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့မှတရားဝင်ထုတ်ပြန်ကြေညာလိုက်ပြီးဖြစ်ပါတယ်။2015ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စင်းတွေပြုစုနေပြီးတော့ပြီးခဲ့တဲ့နှစ်ကကောက်ယူခဲ့တဲ့သကောင်စင်းကိုအခြေခံမှာမဟုတ်ဘူးလို့လည်းရွေးကောက်ပွဲကော်မရှင်ကပြောပါတယ်။မဲဆန္ဒရှင်စင်းတွေစပြီးဆောင်ရွက်နေပြီဖြစ်တာကြောင့်မဲဆန္ဒရှင်တွေကိုယ့်ရဲ့မဲဆန္ဒပေးပိုင်ခွင့်မဆုံးရှုံးရအောင်ထုတ်ပြန်မဲ့မဲဆန္ဒရှင်စင်းမှာကိုယ့်အမည်ပါမပါစစ်ဆေးဖို့ပြင်ဆင်ကြဖို့လည်းရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။မတ်တိန်ကီထိုက်ကရွေးကောက်ပွဲကော်မရှင်ရဲ့ဒုတိယညွှန်ကြားရေးမှူးဦးလှမောင်ချိုကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါတယ်ရှင်။
အော်ဒူဘာလက်ကုံနဲ့မျိုးပါလာဆန်းပဲကျွန်တော်တို့ကြီးညာထားတာပါခင်ဗျာ။အော်ကျွန်တော်ရွေးကောက်ပွဲကျင်းပပြုလို့ရမောင်း90လို့မှာကျွန်တော်ကြီးညာပေးပါမယ
်။မဲဆန္ဒရှင်စီရင်တွေကိုတော့ရွေးကောက်ပွဲကော်မရှင်ကတီးတန့်ပြုစုမှာဖြစ်ပြီးပြီးခဲ့တဲ့နှစ်ကတပြည်လုံးအတိုင်းအတာနဲ့ကောက်ယူထားတဲ့သကောင်စီရင်ကိုအခြေခံမှာမဟုတ်ဘူးလို့လည်းကော်မရှင်ရဲ့ဒုတိယညွှန်ကြားရေးမှူးဦးလှမောင်ချိုကပြောပါတယ
်။အဲကျွန်တော်တို့ကသကောင်စီရင်နဲ့ပတ်သက်လို့မရှိပါဘူးခင်ဗျာ။ကျွန်တော်ကအခြေခံဆိုတော့ကျွန်တော်အမကိုရှင်းပြတော့ကျွန်တော်တို့ရက်ွက်အုပ်ချုပ်ရုံးမှာရှိတဲ့အိမ်တော်စုစိန်ရင်းရှိတယ
်။နော
က်မှအဲ့လာရေသတ်ကသူတက်ဆိုင်မြို့နယ်လိုက်မှာရှိတဲ့လောက်ဝကကကျွန်တော်ဆုံးမပြော66မြို့6ပုံနဲ့တစ်စဲဝေါ်နှစ်ခုကျွန်တော်မူတည်ကျွန်တော်ကဆောင်ရတာပါခင်ဗျာ။ဟုတ်ကဲ့ဒီတန်ကျွန်တော်ဆောင်ရတာဖြစ်ပါတယ်ခင်ဗျာ
။ကြီးညာချက်မှာပါရှိတဲ့လောက်ဝကအိမ်တော်စုစိန်ရင်းပုံစံ66မြင်းဆောင်6ဆိုတာကတော့အများပြည်သူသိရှိထားတဲ့ပုံစံ30အိမ်တော်စုစိန်ရင်းစာရွက်ကိုပြောတာဖြစ်ပါတယ်။အသက်18နှစ်ပြည့်ပြီးသူမဲဆန္ဒရှင်နေအနေနဲ့ကိုယ့်ရဲ့မဲပေးပိုင်ခွင့်အခွင့်အရေးလက်လွတ်ဆုံးရှုံးမှုမဖြစ်ဖို့ပူးပေါင်းပါဝင်ကြဖို့ကိုလည်းရွေးကောက်ပွဲကော်မရှင်ကသတိပေးပြောဆိုပါတယ
်။ဟုတ်ကဲ့အဲ့ဒါကျွန်တော်တို့မဲစင်းနေကျွန်တော်ကြီးညာပေးတဲ့အချိန်မှာကျွန်တော်တို့ကကြိုးစားကြီးညာပါတော့ရွေးကောက်ပွဲမလုပ်ခင်မှာကျွန်တော်ကမဲစင်းအခြေခံမဲစင်းပြုစုဆိုကျွန်တော်ကရက်ွက်ရုံးလို့ကျွန်တော်ကတ်ပေးမယ်ခင်ဗျာ။ကတ်ပေးလို့ရှိရင်ပြည်သူလူအနေနဲ့လာပြီးတော့တိန်တော်မှာတယောက်ကတော့လာကြည့်ပြီးတော့ကိုယ့်အိမ်တော်မှာရှိတဲ့လူတွေဒီမဲစင်းမှာပါမပါ18နှစ်ပြည်ပြီးတဲ့ဇူလိုင်ပေါ့နော်ပြည်ပြီးတဲ့ဇူလိုင်ကျွန်တော်မဲစင်းပါမပါကျွန်တော်လာပြီးစစ်ဆေးတင်ပါတယ်တကယ်လို့မပါဘူးဆိုလို့ရှိရင်ကျွန်တော်ပုံစံတောင်း3နဲ့ကျွန်တော်တောင်းဆိုပါမယ်ခင်ဗျဟိုပုံစံ3နဲ့တောင်းမယ်ပေါ့နော်မနော်အဲမပါစင်းနဲ့ဒီပါလို့ရှိရင်ဒါပဲပြည့်ပေးဖို့အတွက်ကိုကျွန်တော်တောင်းဆိုလို့ရပါတယ်ခင်ဗျ
ရွေးကောက်ပွဲကော်မရှင်ဘက်ကလည်းမဲဆန္ဒရှင်ပညာပေးရေးလုပ်ငန်းတွေကိုမီဒီယာတွေကိုအသုံးချလှုံ့ဆော်သွားပါမယ်လို့ပြောပါတယ်။နိုင်ငံရေးပါတီများမဲဆွယ်စည်းရုံးခွင့်ကိုတော့ရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း30အတွင်းမှာပြုလုပ်ဖို့သတ်မှတ်ထားပြီးမဲဆွယ်စည်းရုံးမဲ့ရက်ပေါင်း60တိုးပေးဖို့တောင်းဆိုချက်တွေကိုတော့မဆုံးဖြတ်ရသေးတဲ့အကြောင်းလဲရွေးကောက်ပွဲကော်မရှင်ရဲ့ဒုတိယညွှန်ကြားရေးမှူးဦးလာမောင်ချိုကပြောဆိုပါတယ်ရှင်။